ဒေါက်တာစောမြင့်မောင်ခင်ဗျာအခုလွတ်တော်မှာလူငယ်အမတ်ဦးကြီးကဘယ်လောက်လောက်ရှိပါသလဲခင်ဗျာ
တက်တမမပြောမယ်ဆိုရင်တော့တကယ်တမ်းရှိမှဆိုရင်ကျွန်တော်တို့ NLD က2ယောက်လောက်ပဲရှိမယ်ခင်ဗျာ35နှစ်အောက်ပေါ့နည်းနည်းပါးကကြော်တာက1ယောက်ရှိမယ်40ကြော်ကကျွန်တော်တို့ NLD မှာ4ယောက်လောက်ရှိပါလေခင်ဗျာတန်းနေဆိုလို့ရှိရင်ကျွန်တော်ပြီးသလောက်ကြားယူပဲမှာကျွန်တော်လူငယ်1ယောက်တွေ့တယ်ခင်ဗျာ
အဲ့ဒါဆိုရင်ဆရာရဲ့ဒီလွတ်တော်200လုံးမှာပါဝင်တဲ့လူငယ်အမတ်ဦးကြီးကဘယ်လောက်ပဲရှိတယ်လို့ဆရာပြောနိုင်မလဲ
ကျမတို့ကကိုယ်စားလှယ်တွေကတော့များတယ်ဗျာသူတို့ကပုံမှု level လေးတွေဆိုလိုက်တော့35နဲ့40ကြားပေါ့
ဟုတ်ကဲ့
ဒီခိုင်ပြုံးမှလည်းလူငယ်နည်းပါလေဆရာသူတို့လည်းနည်းတယ် percentage တော်တော်နည်းတယ်အဲ့တော့အကုန်လုံးခြုံကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တော်စုလွတ်တော်မှာ660ရှိတဲ့အတွက်ပြောရရင်တော့ဆရာ90လောက်ပဲရှိမယ်ဆရာ
ဟုတ်ကဲ့ဆရာအဲ့တော့ဆရာတို့အမျိုးသားဒီမိုစီအဖွဲ့ချုပ်မှာပေါ့ဒီအနာကမျိုးဆက်သစ်တွေရဲ့ကနော်ဘယ်လိုများဆောင်ရွက်နေတာရှိလဲခင်ဗျာ
2012ခုနှစ်မှာကျွန်တော်ဥက္ကဋ္ဌဆန်းစုကြည်ကနာဂကူကြီးမှန်းပြီးတော့မျိုးဆက်တဲ့လူငယ်တွေလွတ်တော်နိုင်ငံရေးတွေဝင်လာအောင်ကျွန်တော်တို့နေပြီးတော့လေးနေရလူငယ်တွေနဲ့ကြီးပဲကိုပြန်ခိုင်းလိုက်တာပေါ့နော်အာဒီဟာကအောင်မြင်တယ်ပြောရမှာပေါ့ဘာလို့ဆိုနေပြီးတော့လေးနေရအောင်ဘယ်သူမှနိုင်မယ်မထင်တာကျွန်တော်တို့လူငယ်တွေလေးဟိုဟာဆိုတော့နိုင်ခဲ့တာဟုတ်ရှာတယ်ကျွန်တော်တို့ကဒီလူငယ်တွေကိုဟိုသူတို့ရဲ့ capacity building လုပ်ပြီးပေါ့အခွင့်အရေးမရခဲ့ဘူးဖိနိတ်ခါရတာ20ကျော်လောက်ဆိုလိုက်တဲ့အတွက်ကျွန်တော်တို့အခုမှပြန်လုပ်နိုင်တာပေါ့လေအဲ့တော့ကျွန်တော်တို့တရားကလူငယ်ကဏ္ဍဖွံ့ဖြိုးရေးဆိုတာကိုကျွန်တော်တို့ NLD ကျွန်တော်တို့ဥက္ကဋ္ဌကဒါကိုကြည့်ပါတယ်ပြီးလဲသိပါတယ်အဲ့ဒါကြောင့်မို့လဲ2010ကြာရွက်မှာပထမဆုံးလူငယ်4ယောက်ပေါ့နော်တော်တော်ဦးကဒေါက်ခင်တော်တော်ဦးကဒေါက်ခင်နန္ဒာပါမယ်ဆိုရင်တော့အဲ့တော့ကျွန်တော်တို့5ယောက်ပေါ့လူငယ်စစ5ယောက်ကိုစပွဲထုတ်လိုက်တာပေါ့
လက်ရှိမြန်မာနိုင်ငံကြီးမှာကြည့်မယ်ဆိုရင်88မျိုးဆက်လို့ခေါ်တဲ့လူငယ်တွေတောင်မှသူတို့ကလူလာပိုင်းရောက်ကုန်ကြပြီနော်90အဲ့တော့မြန်မာနိုင်ငံကြီးမှာလူငယ်တွေရဲ့ပေါင်မှုကဏ္ဍကအတော်ကြီးကိုနှဲပါနေသေးတယ်လို့ပြောပါတယ်အဲ့တော့ဆရာမြန်မာလူငယ်တွေအနေနဲ့ဒီနိုင်ငံကြီးနဲ့ပတ်သက်ပြီးမိမိကိုမိမိလက်ရှိအခြေအနေမှာဘယ်လိုပြုစုပြောထောင်နိုင်မယ်အခွင့်အလမ်းတွေမှာရှိပါသလဲခင်ဗျာ
ကျွန်တော်တို့က NLD မှာလူငယ်ဆိုတာတသက်ကြီးရယ်လူကြီးရှိရယ်မျိုးသမီးရှိရယ်ကျွန်တော်၃ချောင်းတော့နော်ဒီမှာတော့ကျွန်တော်တို့ကရိုက်ချိုးခံရတာပဲဗျာအဲ့ဒီတော့ကဖမ်းလိုက်တာအကုန်ဖမ်းတယ်ကြာကျွန်တော်လူငယ်မျိုးဆက်တစ်ကိုကျွန်တော်တို့ကပုံဖော်လို့မရဘူးမျိုးဆက်တစ်မွေးလို့မရဘူးလူငယ်တွေရဲ့ကဏ္ဍအရေးကြီးလာတယ်ဆိုတာကျွန်တော်တို့ကိုယ်တိုင်လည်းနားလဲပါတယ်ကျွန်တော်တို့ဥက္ကဋ္ဌဘုံနားလဲတာပေါ့ဗျာအဲ့တော့နာဂတ်မျိုးဆက်တစ်ကိုကျွန်တော်တို့ခုလူငယ်တွေနိုင်ငံရေးထဲပါလာအောင်ကျွန်တော်တို့ကိုယ်စားလှယ်လောင်းရွေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြောတယ်မလားပေါ့အရေးချင်းရှိရမယ် NLD ဘုံတစ္ဆာရှိရမယ်လူငယ်ဖြစ်ရမယ်တိုင်းရင်းသားဖြစ်ရမယ်မျိုးသမီးဖြစ်ရမယ်ဆိုတော့ကျွန်တော်တို့ qualification တွေအရေးချင်းလေးတွေလောက်ထားတာရှိပါတယ်အဲ့တော့အဲ့ဒီဟာတွေကကျွန်တော်တို့လူငယ်တွေနေရာပေးမယ်ဆိုတဲ့သဘောဆိုတာတော့သိကြပါပြီ။အခုတော့ကျွန်တော်တို့ NLD မှာလူငယ်မျိုးဆက်တစ်ခုမွေးလို့ရပြီဗျာ။ဆင်းရဲတော့မြို့နယ်ညီလာခံတွေလုပ်ပြီးပြီဗျာ။အဲ KI ညီလာခံလုပ်မယ်။နောက်တိုင်းညီလာခံတွေအကုန်ပြီးသွားရတော့လူငယ်ဘိုးညီလာခံကိုမကြာခင်နောက်လာမှာကျွန်တော်တို့ရန်ကုန်မှာကျင်းပမှာဖြစ်ပါတယ်။အဲ့တော့ဘာပဲပြောပြော NLD ကမျိုးဆက်တစ်လူငယ်တွေကိုကျွန်တော်တို့စပြီးတော့မွေးဖွားပြီပေါ့။အဲ့တော့မွေးဖွားရုံနဲ့လူငယ်တွေရှိရုံနဲ့မပြူဗျာ။ရည်ချင်းရှိတဲ့လူငယ်တွေချက်မှဘဝနိုင်ငံရေးမှာစိတ်ချရမှာဘူးအဲ့တော့ကျွန်တော်တို့ capacity building ဆိုတာကလည်းဆောင်းရင်မြင်တင်တန်းတွေကလည်းတောက်လျှောက်လုပ်နေပါပြီတော်တော်မှာအခုရောက်နေတဲ့တော်တော်ကိုယ်စားလှယ်တချို့ကတော်တော်ကြီးပါပြီ90ကျော်ထိတော်တော်များတယ်ကျွန်တော်တို့ဒီ building 60တန်းနဲ့ရောက်သွားပြီဆိုတော့ကျွန်တော်တို့လည်းလူကြီးတန်းနဲ့ရောက်သွားပြီလေစစ်မှန်တဲ့ democracy ပေါ်ပေါ်ရေးဆိုရင်ကျွန်တော်တို့တိုင်းအသားလူငယ်တွေအပါအဝင်လူငယ်တွေအားလုံးနိုင်ငံရေးနယ်ပယ်တွေဝင်မဖြစ်မယ်ဗျာအဲနိုင်ငံကြီးကိုဒီဇိုင်းမမဒီဇိုင်းမမဆိုတော့နည်းနည်းတော့အချိန်ပေးရမယ်ဗျာကိုကျိုးနည်းနည်းဆုံးရမယ်လူငယ်တွေနိုင်ငံကြီးမှာစိတ်ဝင်စားနဲ့လှုပ်လာလို့မယ်ဆိုလို့ရှိရင်တော့ကျွန်တော်မြန်မာနိုင်ငံကြီးကနောက်တစ်ချိန်မှာတော့ကောင်းလာနိုင်မဲ့အမြင်မျိုးကျွန်တော်တို့မှာရှိပါတယ
်လူငယ်တွေကသူတို့ကိုလူကြီးတွေကတိတ်ပြီးနေရာမပေးဘူးသူတို့ကိုအလေးနဲ့မထားဘူးဆိုတဲ့သဘောမျိုးပြောဆိုလို့ရှိကြတယ်ခင်ဗျအဲ့ဒီလူငယ်တွေရဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့လူကြီးတွေဘက်ကပေါ့လေဘယ်လိုသဘောထားဖို့တင့်တယ်လဲဆိုတဲ့ဆရာအမြင်လေးနဲ့ကျွန်တော်ကြားပြရစီခင်ဗျ
ကျွန်တော်တို့ခဏခဏပြောရကြလူငယ်လူကြီးဆိုတာဘာပဲဆိုပြောလူကြီးဆိုတာလေလူငယ်ဘဝဖြတ်သန်းလာတာပေါ့လူငယ်ဆိုတော့လည်းနည်းနည်းအတွေးခေါ်ကနည်းနည်းရဲရင်တယ်ပေါ့ပြတ်သားတယ်ဆွတ်တော့နိုင်တယ်ဆိုတော့အတွေးမြင်အကုန်လုံးရှိခဲ့တာပေါ့တကယ်ရတယ်လက်တွေ့ညမတမိုင်းမှာလည်းပြခဲ့ပူတာပေါ့ဥပမာဆိုတော့ကျွန်တော်တို့ NLD ဖွဲ့ဝင်တဲ့ဝင်လာလူငယ်တယ်လေးတွေရှိပါတယ်တချို့ဆိုတော်တော်တော်တယ်ဟိုပညာရေးချင်းလည်းကောင်းတယ်လူကြီးကရင်လည်းရှိတယ်တွတ်တွတ်လက်လက်လည်းရှိတယ်ဒါပေမဲ့တခုတော့ရှိတာပေါ့နော်လူငယ်ဆိုလိုက်တော့မန်လေးကတော့နည်းနည်းတော့ရှိတာပေါ့သူတို့ရ idea တွေတင်တဲ့အခါမှာသူကြီးတွေတချို့ကတော့မလုပ်တင်သေးဘူးမလုပ်ပါဘူးတားမြစ်တာရှိတဲ့အခါကျတော့နည်းနည်းလေးအဲ့တော့ပါတီတွင်းမှာနည်းနည်းလူကြီးလူငယ်ပြဿနာပေါ်လာတော့ပေါ့အဲ့တော့လူကြီးတွေအနေနဲ့လည်းလူငယ်တွေဟိုလက်လွဲပြောင်းရမယ်ဆိုရင်အတိအကျပဲကြလူငယ်တွေကလည်းဓာတ်တို့မဖြတ်တန်းခဲ့ရတဲ့အတွေ့အကြုံလေးတွေမှာလူကြီးတွေမှာရှိတယ်ဆိုတော့ဒီအတိနှစ်ခုရပြီဆိုလို့ရှိရင်ပြဿနာအေးရှိသေးပါပဲခင်ဗျအဲ့ဒါအရေးကြီးပါတယ်တွဲလို့ရင်းမှလည်းနားလည်းမှာအဲ့တော့တွဲလို့ဖို့အခွင့်အရေးတွေကိုကျွန်တော်တို့ကဖန်တီးပေးရမယ်လေအခုဆိုရင်ကျွန်တော်တို့ NLD မှာလူငယ်အလုံးစုဆောင်ဖွဲ့တွေဖွဲ့တဲ့ခါမှာတာဝန်ခံတင်းတဲ့နှစ်ကိုမျိုးနယ်ကျွန်တော်တို့လုံးမှုဆောင်ဖွဲ့အစည်းအဝေးမှာတက်ခွင့်ပြုမယ်ဆရာ အလားတူပဲကျွန်တော်တို့တိုင်းနေမှာလည်းတိုင်းတာဝန်ခံတင်းတဲ့နေ့ကိုတိုင်းစည်းဝေးတွေတက်ခွင့်ပြုမယ်ဆရာအဲ့ဘာပြောလဲဆိုတော့အဲ့တော့လူကြီးနဲ့လူငယ်နားလည်မှုရှိလာပြီးတော့ဟိုတွဲလို့ရတာတွေနည်းနည်းလို့တွဲလို့ရတာတွေဟိုအရှင်းပြလာမယ်ထင်တယ်ဆရာအဲ့လိုလိုရင်းနဲ့ပဲကျွန်တော်တို့နားလည်မှုတည်ဆောက်အောင်ပါပေါ့လေလောလောဆယ်ကတော့ကျွန်တော်မရှိဘူးလို့မပြောချင်ပါဘူးရှိပါတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီချိန်မှာရည်ချင်းပြေးသွားတဲ့လူကြီးတွေနိုင်ငံရေးရသိခံနိုင်တဲ့လူကြီးတွေရှိမယ်ဆိုရင်တော့ဆရာကျွန်တော်တို့လူငယ်မျိုးဆက်တွေဝေထုတ်တာမပြောင်းပြောင်းမထင်ပါလေဆရာ
ဟုတ်ကဲ့ဒေါက်တာဆောင်မြင့်မောင်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်